တိုက်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါတယ်သိမကြခင်တုန်းကပဲဒီမြန်မာလုံခြုံရေးအရာရှိတချို့အပေါ်မှာ EU ဥရောပသမဂ္ဂကနေပြီးတော့ပြစ်မှတ်ထားအရေးယူတက်ခတ်မှုတချို့ချမှတ်လိုက်တာအပါအဝင်ဒီပြည်ပကနေပြီးတော့မှတိုးပေးလာနေတဲ့ဖိအားတွေဆိုလို့ရှိရင်ရခိုင်ပြည်နယ်အရေးမှာဘယ်လိုတက်ရောက်မှုတွေရှိနေမလဲ။နောက်ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်မှာရောရိုက်ခတ်မှုတွေရှိနိုင်မလား။မြန်မာအစိုးရအနေနဲ့ဒီလိုတိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုဘယ်လိုပပနက်နက်ကင်တွယ်နိုင်မလဲဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာပါ။ဒီကနေ့ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူ2ယောက်ရှိပါတယ်။တဦးကတော့ဒီမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဒါရိုက်တာတဦးဖြစ်တဲ့ဒီမြန်မာအရေးကိုအမြဲတမ်းလေ့လာသုံးသပ်နေတဲ့ဦးအောင်သူငိမ့်ပါ။နောက်တူကတော့ဒီမြမရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့သူတူဖြစ်ပြီးတော့ဒီအခုလက်ရှိမှာလည်းဥရောပမှာအခြေစိုက်ပြီးတော့ဒီမြမရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဦးနွေအောင်ဖြစ်ပါတယ်။နှစ်ဦးစလုံးရောက်ရှိနေပြီလို့ထင်ပါတယ်ရှင့်။ဟုတ်ကဲ့ဒီလ25ရက်နေ့ကပဲပေါ့နော်ဒီတနင်္လာနေ့ကမှဒီဥရောပသမဂ္ဂကနေပြီးတော့ဒီရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့သူတွေလို့ဆိုပြီးတော့ဒုတိယဗိုလ်ချုပ်တူနဲ့ဗိုလ်ချုပ်တူအပါအဝင်ဒီလုံခြုံရေးအရာရှိ9ယောက်ကိုတန်ခတ်အရေးယူလိုက်ပါတယ်။ဆိုတော့ဒီအရေးယူခံရတဲ့မှာပါတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုးဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကလည်းလက်ရှိမှာတန်ခတ်အရေးယူထားတာကိုခံထားရတဲ့သူတယောက်ပါဆိုတော့ဒီလိုအနောက်နိုင်ငံတွေကနေပြီးတော့ဒီမြန်မာနိုင်ငံမြန်မာဒီစစ်တပ်နဲ့လုံခြုံရေးအရာရှိတချို့ပေါ်မှာပြစ်မှတ်ထားတန်ခတ်တာဟာဆိုလို့ရှိရင်ရခိုင်ရေးမှာအပြစ်ကျူးလွန်တဲ့သူတွေကိုထိထိရောက်ရောက်အရေးယူနိုင်ဖို့ဒီလိုကိစ္စရပ်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်နိုင်ဖို့နောက်တရားဥပဒေစိုးမိုးလာဖို့တွန်းအားပေးတယ်ဆိုပြီးတော့အနေနဲ့ဒီလိုမျိုးချမှတ်တာဆိုပြီးတော့တို့ရဲ့ညင်ညာချက်တွေမှာဖော်ပြထားပါတယ်ဆိုတော့ကျမဒီပင်တိုင်ဆွေးနွေးမဲ့သူတွေကိုပထမဦးဆုံးအနေနဲ့ဒီတုံ့တက်ပေးစေချင်တာကတကယ်ပဲဒီအခုတန်ခတ်မှုတွေကထိရောက်တဲ့ဖိအားဖြစ်နိုင်ပါသလားရှင်ဥရောပသူငယ်အရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ပြီးခဲ့တဲ့ဒီဩဂုတ်လပေါ့နော်အဲ့ဒီမှာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုတ်လိုက်ပြီးတခတ်နိုင်ငံကိုထွက်သွားတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့နိုင်ငံတကာဘက်ကကြတော့ဒီရိုဟင်ဂျာလို့ခေါ်တဲ့ဒီအုပ်စုပေါ့နော်ကျွန်တော်တို့ရဲ့အရေးချက်ကို၈သိန်းလောက်ထိပြောပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှုရဲ့ပြောတဲ့အရေးချက်ကတော့၅သိန်း၃ပေါင်း၅ထောင်ကျော်ဆိုတာမျိုးပြောပါတယ်။အဲ့တော့အရေးချက်ကနည်းတဲ့အရေးချက်မဟုတ်ဘူး။အဲ့တော့ဒီလူတွေထွက်သွားတဲ့အကြောင်းမှာတစ်ခုခုဖြစ်ခဲ့တယ်ဆိုတာတော့သိကြတာပေါ့နော်။အဲ့တော့ဒီနေထားမှာတော့ကျွန်တော်မြင်တာကအထူးသဖြင့်တော့အနောက်နိုင်ငံတွေကစဉ်းစားတာကဒီကိစ္စတွေပေါ်မှာလုံလုံကျူးကျူးတွေရှိခဲ့တယ်ဒီကိစ္စတွေပေါ်မှာတာဝန်ရှိတဲ့သူတွေပေါ်မှာအဖြစ်ပေးတင်တယ်ပေါ့နော်။ဆိုတော့အဲ့တော့အရေးယူကူတွေလုပ်တင်တယ်။အဲ့ဒီအပေါ်မှာပဲကျွန်တော်တို့ culture of impunity ပေါ့ဒီတာဝန်ရှိတဲ့သူတွေအဖြစ်ပေးအရေးယူမခံရဘဲနဲ့နေရတဲ့အနေအထားမျိုးမဖြစ်တင်ဘူးဆိုတော့ကိစ္စပေါ်မှာနိုင်ငံတကာဘက်ကဒါ PR ပေးနေတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ EU ရဲ့ပြင်မှတ်ထားတဲ့ညင်ညာချက်ထွက်လာပြီးတော့ဒီမြန်မာတပ်မတော်ကနေပြီးတော့လည်းဒီ EU ခံရဘူးမှာဒီ EU တန်ခတ်တဲ့တဲမှာပါတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုတက်မတော်ကထုတ်ပယ်တဲ့အကြောင်းနောက်ဒီစစ်စေးရထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုလည်းကျမရဲ့ချင်းနေကြောင့်သူ့ရဲ့ဆန္ဒနဲ့တာဝန်ကနေပြီးတော့အနာယူခွင့်ပေးတဲ့ဆိုပြီးတော့ညီညာချက်ထွက်လာတာရှိပါတယ်ဆိုတော့အခုလိုမျိုးထုတ်ပယ်လိုက်တာတွေအနာယူဝင်ပေးလိုက်တာမျိုးတွေဒီလိုမျိုးလုတ်တဲ့နေရာမှာဒီမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်စီမံကိန်းတွေတဲ့နေရာမှာအားနည်းချက်တွေရှိလို့ဆိုပြီးတော့ဖော်ပြထားမျိုးရှိတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်ဖက်မှာ EU ရဲ့တန်ခတ်မှုပြီးတော့မှဖြစ်လာတာဆိုတော့ဒါကတစိုက်တစ်ပိုင်းအဖြစ်ဒီ EU ရဲ့တန်ခတ်မှုကြောင့်တက်ရောက်မှုတစ်ခုလို့ရောပြောနိုင်မလားတမို့ဒါအတိအချာစဉ်းစားရမယ်သဘောလားဒါတော့ဥနယ်အောင်တစ်ချက်လောက်တုံ့တက်ပေးစေချင်ပါတယ်ရှင့
်တခုကတော့ဒါကျွန်တော်တို့ဘာမှဒီအရေးကိစ္စမှာပို့ပြီးတော့ဟိုပြုဆိုင်အောင်မှာပေါ့လေအဲ့တော့ဒီ EU အနေနဲ့ကတော့သူကဟိုဒီဒီမှာနိုင်ငံပေါ်ဒီလိုအဲ sanction စီထားတာပေါ့လေနော်ဒါတော့ဟိုဒီဥစားတော့ဟိုကျွန်တော်အနေနဲ့ကတော့ကျူစွာမှာပါပဲနော်ဒါပေမဲ့လည်းပဲဟိုလိုအပ်တာကတော့ဒီလူအပြစ်ရှိရင်ဘလို့အပြစ်ရှိတယ်ဆိုတာမျိုးကိုအရင်စစ်စစ်နော်တရားရုံးကကြည့်ပြီးတော့မှဘလို့ဟာမျိုးအပြစ်တာချတဲ့နယ်လို့ကျွန်တော်ကတော့အဲ့လိုပဲဖြစ်ပါတယ
်ဟုတ်ကဲ့ဥရောပသူငယ်လည်းဆွေးနွေးပေးပါဒီတန်ခတ်မှုပြီးတော့မှပဲဒီတက်မတော်ကနေပြီးတော့မှဒီအကြီးတန်းဒီအရာရှိနှစ်ဦးကိုထုတ်ပယ်လိုက်တာအနာယူဝင်ပေးလိုက်တဲ့ဆိုတာမျိုးလည်းရှိတယ်ဆိုတော့ဒါကတိုက်ရိုက်တက်ရောက်မှုလို့ပြောလို့ရနိုင်မလားဥရောပသူငယ်ရောဘလို့ထင်ပါလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီနိုင်ငံတကာအဖွဲ့ကြီးတွေအနေနဲ့တည်အတိအကျအပြည့်စုံရဖို့ဆိုတာတော့ခက်ပါတယ်ခက်တဲ့အခါကျတော့နိုင်ငံတကာအဘက်ကတော့ဒီသူတို့ရရှိတဲ့သတင်းတွေပေါ်အခြေခံပြီးတော့ဒီဆုံးဖြတ်မှုလုပ်ရတာပေါ့နော် အဲ့ဒီသားကတော့ကျွန်တော်စဉ်းစားကြတော့အရေးယူမှုတွေကတော့ဟိုစင်ပေါ်လိုက်ပေါ့ဟိုဟိုဘာခေါ်မလဲပြရုပ်သဘောဆောင်တဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြန်မာစုအဖွဲ့ကလည်းဒီလိုနိုင်ငံတကာအရေးပေါ်မှာထုတ်ပြန်မှုရှိတယ်လို့တော့ကျွန်တော်ယူဆနိုင်ပါတယ်ဆိုတော့ရခိုင်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ဒုသမ္မတဦးမြင့်ချွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်တစ်ခုဖွဲ့ခဲ့ပါတယ်နောက်ကတမလောကဗိုလ်ချုပ်ကြီးတယောက်ဦးဆောင်တဲ့ဒီစုံစမ်းရေးကော်မရှင်တွေလည်းဖွဲ့ခဲ့တာရှိပါတယ်ဆိုတော့ဒါပေမဲ့လည်းအခုနောက်ပိုင်းမှာတော့ဒီဘာခေါ်မလဲဒီတချို့ကိုဒီကြီးရတဲ့အနေအထားမျိုးဖြစ်လာတဲ့အနေအထားကြီးဖြစ်လာတာပေါ့နော်အဲ့တော့နိုင်ငံတကာရဲ့ PR ဒီနိုင်ငံတကာရဲ့အတိုက်တွန်းချက်တွေကိုနားထောင်ရတယ်ဆိုတော့သဘောမျိုးလည်းရှိပါတယ်ခင်ဗျာ
ကျမတို့ရှိမှဒီ Facebook မှာလာပြီးတော့ comment ရေးတဲ့သူတူကတော့အခုလို့တဲ့စစ်တပ်ကိုတန်ခတ်ပေးဆိုတာဒစိတပိုင်းတော့တက်ရောက်မှုရှိတယ်လို့သူကတော့ထင်ပါတယ်တဲ့။ဘာဖြစ်လို့ဆိုတော့လူခွေရေးချိုးဖောက်တယ်လို့သူတို့ထင်ထားတဲ့သူတွေကိုအခုလို့တန်ခတ်တာကစစ်တပ်ပေါ်မှာထားတဲ့အစိုးရရဲ့သဘောထားကိုသူတို့သိထားပြီးတော့လက်သက်စိတ်တော့လက်ထိတ်နာစီလိုတဲ့ဆန္ဒနဲ့အခုလို့ရေးယူတာဖြစ်ပါတယ်တဲ့။ဒီချိန်မှာလက်ရှိအစိုးရရဲ့စွမ်းရည်ကိုထုတ်ပြခွင့်ရတဲ့အချိန်ကောင်းဖြစ်တယ်လို့စစ်ဘက်ကလည်းနိုင်ငံရေးမှာမပါဝင်သင့်တော့ဘူးဆိုတဲ့အမြင်မှန်ကိုရသွားစေတာပါဆိုပြီးတော့ဆွေးနွေးထားတာတယောက်ရှိပါတယ်။နောက်ထပ်တစ်ဦးကလည်းဒီလိုအလားတူပဲဒီလိုမျိုးကုလသမဂ္ဂအပါဝင်နိုင်ငံကအတိုင်းဝိုင်းကနေပြီးတော့မှသူတို့တွေ့ရှိတဲ့အပေါ်မှာအခြေခံပြီးတော့တစ်ဖက်သက်ဖိအားပေးမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီပြပြင်ပြောင်းလဲရေးပေါ်မှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ဟိုပြောတာလည်းရှိပါတယ်ဆိုတော့ဒီအခုဒဏ်ခတ်အရေးယူမှုအပါဝင်ပေါ့နော်ဒီနိုင်ငံတကာရဲ့ဖိအားတွေကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုမထိခိုက်ဖို့လိုတယ်ဆိုပြီးတော့လည်းမြန်မာအစိုးရဘက်ကပြောတာရှိပါတယ်ကျမတို့ဒီအခုနောက်ဆုံး EU ရဲ့ပြစ်မှတ်ထားဒဏ်ခတ်မှုအပြီးမှာပဲဒီနိုင်ငံတော်သမ္မတယုံညွတ်ကြားရေးမှူးချုပ်ဦးစော်ထေးကကျမတို့ VOA ကမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာပြောထားတာရှိပါတယ်ဒါကိုလည်းတစ်ချက်လောက်နားထောင်ကြည့်အောင်ပါရှင
်မြန်မာနိုင်ငံကိုဆန်ရှင်လုပ်မယ်ဘယ်လိုမျိုးရေးယူမှုဒဏ်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုဒီဝါကိုမတိကျဘူးလို့ရတယ်။မန်နေဂျာမြို့သားတယ်လေတမန်ရည်နဲ့ကျွန်တော်ညီငယ်ကြီးတောင်းတာနေမတိကျဘူးလို့ရတယ်။နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအတွက်ပြည်ပြောင်းရေးကိုမတိကျဘူးလို့ရတယ်။ဒီအချက်တွေကကျွန်တော်ဟိုလေးလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမတိကျဘူးတုံးတက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ
။ဟုတ်ကဲ့အဲ့တော့ तू ပြောသလိုပဲတကယ်ပဲဒီနိုင်ငံကရဲ့ဖိအားလူထုအကျိုးစီးပွားနဲ့အတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးနောက်ဒီညီငယ်ကြီးလုပ်ငန်းစဉ်တွေမှာတက်ရောက်မှုဖြစ်စီတဲ့အနေအထားရောရှိနေပါလားရှင်ဘယ်လိုတုံးတက်လို့ရပါမလဲဥောက်သူငယ်
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီစဉ်းစားချက်တွေကတော့အထိုင်ပေါ့နော်ကျွန်တော်ရက်ပြည်ရဲ့မတူကြတဲ့ပုံဖြစ်တယ်လို့ယူဆပါတယ်အဲတော့နိုင်ငံတကာဘက်အတိုင်းမှာကြတော့ဒီဥစ္စာကဒါအစုလိုက်အပြုံလိုက်ပုံမှာလူခွေရေးချိုးဖောက်မှုဆိုတဲ့အာမျိုးယူဆပါတယ်အထူးသဖြင့်တော့ဒီ EU လို့ခေါ်တဲ့ဥရောပသမဂ္ဂဆိုရင်သူတို့ရဲ့စဉ်းစားချက်တွေကဒုတိယကမ္ဘာစစ်ပေါ်မှာကျွန်တော်တို့ဂျူးလီအစုလိုက်အပြုံလိုက်ဒီလိုမျိုးအတက်ဖြတ်ခံရတဲ့အခြေအနေမျိုးကြုံခဲ့တယ်ပေါ့နော်အဲလိုဒီကမ္ဘာဂျီနိုဆိုက်လို့ခေါ်တဲ့စကားလုံးမျိုးဒီလိုလူစုလိုက်ကြောင်လိုက်ဖြတ်သွားရဲဆိုတဲ့သဘောမျိုးမှာဒါဥရောပသမဂ္ဂဘက်ကဒီလိုမျိုးကိုအကဲဆက်ပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့အမေရိကန်တို့ဘာလို့နိုင်ငံတွေဘက်ကကျတော့စဉ်းစားရင်လည်းဒါလူခွင့်ရေးပညာအခြေခံဘက်ကစဉ်းစားပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံအစိုးရတို့တမလို့ဘက်ကစဉ်းစားတော့အချုပ်ချာအာဏာတို့ဘာလို့တချို့ကိစ္စတွေစဉ်းစားရတာလည်းရှိပါတယ်။အဲ့တော့ဒီကြိုင်နဲ့ပြန်မှပဲလေကျွန်တော်တို့ဘက်မှာကိုစဉ်းစားအပ်တဲ့တချို့ကိစ္စတွေရှိပါတယ်။အဲ့လာကဘာလဲဆိုတော့ရက်ပဲစစ်တဆက်ဆိုင်ရေးပေါ့။ဟိုကျွန်တော်တို့ကသွားနေတဲ့ဒီမိုကရေစီကြီးကမပြည့်သေးတဲ့အခါမှာဒီအရက်တဲ့ဆက်ဆံရေးရဲ့အကျေစမှုကိုလည်းဟိုအယုံသာကြည့်ဖို့လိုတဲ့အနေအထားဖြစ်ပါတယ်။အဲတော့ခုနကဥစောထေးပြောတဲ့အချက်တချို့ပါလဲကျွန်တော်ထောက်ခံပြီးတော့ဟိုပြောချင်ပါတယ်။ဆိုတော့တခုကတော့ဟိုခုနပြောလိုတဲ့ဒီမိုကရေစီကြီးကျွန်တော်တို့ရဲ့သွားနေတဲ့တချို့ခရီးတွေကိုမထိခိုက်ဖို့စေဖို့ဆိုတဲ့ဟိုတိုက်တွန်းချက်မျိုးပေါ့နော်။ဒါကတော့ကျွန်တော်ထောက်ခံနေပါတယ်။တစ်ခါကလည်းကြည့်မယ်ဆိုလို့ရှိရင်တော့ဒီအခုအနောက်နိုင်ငံတွေကလုပ်တဲ့အရေးယူမှုဆိုတာတော့ဟို selective ပေါ့နော်လုံးဝကိုကိမှတ်ထားပြီးတော့တချို့လူတွေကိုပဲဟိုဘာခေါ်လဲပိတ်ဆို့တာအရေးယူတာတွေလုပ်တာတွေတဲ့သဘောမျိုးပဲကျွန်တော်ဖိရပါပြီခင်ဗျာ
ဟုတ်ကဲ့အားကျေးဇူးတင်ပါတယ်ကောင်သူညီလိုင်းပေါ်မှာနေပြီပါတော့အခုကျမတို့ဒီပတ်ဝင်ဆွေးနွေးမဲ့သောရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဦးစောလွင်ရန်ပြဲကဦးစောလွင်ရှိပါလားရှင်ဆွေးနွေးနိုင်ပါပြီ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဒီတော့တော့ခန့်ကြီးလေးရဲ့လူခွေချိုးဖောက်မှုလို့ကမ္ဘာကူရတမက်ကရော EU လို့ဆွေးနွေးနေတာအဲ့ဆိုတန်ခါအရေးယူမှုဟာပြည်သူများဘို့ထိခိုက်ရုံသာမကနောက်နေ့ချင်းမှာကျွန်တော်တို့ရခိုင်ပြည်သူလူထုအတွက်အများကြီးဆွေးနွေးစရာအချက်ဖြစ်တယ်။ဒါကြောင့်လေဆိုတော့တွေးတာလူရင်းကြဆိုတဲ့အတုံးလုံးကိုနေပြီးမပြတ်မပြတ်ထည့်သုံးနေရတယ်ကိုကျွန်တော်တို့တင်းတင်းမှတွေ့ရတယ်။အဲ့လိုလူရဆိုတဲ့လူမျိုးတွေကမြန်မာနိုင်ငံရခိုင်ပြည်နဲ့ရခိုင်တိုင်းရင်းသားတွေထဲမှာမရှိတဲ့လူမျိုးတွေဖြစ်တယ်။မရှိတဲ့လူမျိုးတွေကတို့အရှိလုပ်ပြီးတော့ဒီလိုမိုင်းလုံးထိုးပေးနေတယ်ဆိုလို့ရှိရင်ဒီမိုကရေစီပြောင်းနေတယ်ဖို့အတွက်ရောကျွန်တော်တို့ရခိုင်ပြည်သူတွေနောက်ထပ်ညီရဆိုင်ရချက်တွေလာမှာကျွန်တော်တို့မြင်ရခဲ့တဲ့ပြည်ရတယ် ဘာလဲဆိုတော့ရခိုင်သူရခိုင်သားတွေဟာမြေရဆုံးသွားပြီးတော့တို့ရဲ့ရန်အာစာရဲ့ဟိုအဲဆိုရဲ့အခုရန်ကိုကြောက်ရွံ့ပြီးတော့ဆွဲပြစ်သွားရတဲ့သူတွေအများကြီးကိုတွေ့နေရတယ်။အဲဆိုလုပ်ပြရတယ်လေမြေကြီးကဲမဟုတ်ဘူးတော့ညနေပဲအချိန်ကြမှာတို့ကနေအကျံပဲလို့ရတယ်။အားအားကိုမပြစ်ခင်ရှင်းဖို့လို့ရမလား
โอเคအဲ့တော့ဥစောလွင်အဓိကဆွနေချင်တာကဒါဆိုရင်ဥစောလွင်အဓိကဆွနေချင်တာကတော့ဒါအခုလိုမျိုးနိုင်ငံတကာကဒီလိုဖိအားတွေပေးပြီးလုပ်နေမယ်ဆိုလို့ရှိရင်လူလူရဲ့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့လူလူရဲ့လုံခြုံရေးကျိုးစီးပွားတွေကိုထိခိုက်နိုင်တဲ့ဆိုတဲ့သဘောမျိုးဆွနေတယ်လို့ထင်ပါတယ်နောက်ထပ်တရားကိုလည်းဖိတ်ခေါ်ချင်ပါတယ်ဦးတန်းမောင်မန္တလေးကကိုတန်းမောင်ရှိပါလားရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
ဆွေးနွေးပါရှင်ကို
လောက်တဲ့အစီအစဉ်တွေကကောင်းပါတယ်အန်ဂျယ်စီလောက်တာအလုပ်တင်တာကြပါပြီအခုမှမဟုတ်ပါဘူးဆိုမကြီးကအမပြောသွားတယ်လို့ဆိုရင်ဥတားအခင်းနဲ့ဥတားရခဲ့ကလောလောမကိစ္စပါဆိုတော့ဒီစမ်းကြီးတောင်းပန်းမှာဆိုကြည့်ဒီကျွန်တော်စမ်းဒီဖယ်ပြီးတဲ့အဆက်ကြီးဖယ်ပြီးတော့ဝါးတွေထည့်လိုက်တယ်ဝါးဆိုတာဝါးစကားဝါးစကားတစ်မျိုးကျိုးစကားတစ်မျိုးဆိုတော့ဒီနိုင်ငံသားတွေကိုထည့်တယ်ပါဝင်တယ်ဆိုတာဒီဗမာပြည်တိုင်းမှာနိုင်ငံသားတွေအုပ်ချုပ်နေတာပဲတရုတ်တွေအုပ်ချုပ်နေတယ်။ဟာလား UN မှာလည်းဟာဟိုတရုတ်ကဟိုပါဝါတုံးတယ်ဆိုတာလကားတုံးတယ်မဟုတ်ဒီသူဒီဘုတ်ချုပ်တယ်မိန်းမတွေလည်းတရုတ်တွေပဲလေ။အခုလို့ SCI ကလုံးတယ်ဆိုတာဒါကျွန်တော်တို့ကရခိုင်မမြင်ရဘူးထားလိုက်။ဒီနားဒီစမ်းပြီးတောင်ပိုင်းကစ်ချင်းမှာအမျိုးမျိုးဖြစ်နေတာပဲ။ဟာလားအဝေးမကြည့်နိုင်တဲ့ဖောက်စနစ်ကဒီမိတ်တီလာတို့ဟာလားလာရှိုးတို့ဖြစ်သွားတယ်ပြပိတ်ဆိုပြီးလောက်တယ်ဒီအဲ့ဒါမှာပိတ်ပြီးတော့သူတတ်တယ်လောကရေရောညာတို့ကပြေးပြလမ်းရှိသေးတယ်မိတိလာဆိုပြေးပြလမ်းမရှိဘူးလားဆိုတော့ပြေးပြလမ်းမရှိဘူးအဲ့တော့ဒါဟိုဘုသူကအကောင့်နဲ့ပေါ်သွားအခုချိန်ကြီးဟိုပိတ်ထားတဲ့ပလီတို့တရားဝင်ဟိုရှေးရုံးကတမိုင်းလေးကရှိကြတယ်အခုချိန်ကြီးမိတိလာဆိုပိတ်ထားတယ
်ဟုတ်ကဲ့ဆိုတော့ကိုတမ်းမောင်ပြောချင်တာဒဏ်ခတ်မှုတွေဆက်ပြီးတော့ဟိုနိုင်ငံတကာဆက်ပြီးဖိအားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောတာပါလား
ဟိုဘာသာပေါင်းဆိုတိုင်းသာပေါင်းဆိုဒုက္ခရောက်နေတယ်သူတို့ဒီဆိုဟလာဒီဟိုလေဒီအုပ်ဆုံးနေတာတိုင်းသားပေါင်းဒီအာဏာတဲမှာဟလာရဲတဲမှာစစ်တဲမှာဘာသာပေါင်းလို့မရှိဘူ
းတိုင်းသားနိုင်ငံတကာဖိအားတွေဆက်ပြီးတော့ရှိနေတဲ့နယ်ပေါ့နော်ဖိအားတွေကအရေးကြီးတယ်ဆိုတဲ့သဘောမျိုးသုံးသက်ဆွေးနွေးလို့ထင်ပါတယ်အား
အရေးကြီးတာပေါ့အရေးကြီးတာ
ပေါ့ကျမတို့ကျေးဇူးတင်ပါတယ်ကိုတမ်းပါနောက်ထပ်ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိလို့ဆက်ပြီးတော့ဖိတ်ခေါ်ကြင်ပါတယ်ကိုစိုးဝေရှိပါလားရှင်ကိုစိုးဝေ
ဟုတ်ကဲ့ရှိပါတယ်ဟုတ်
ကိုစိုးဝေဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့အချုပ်ချာနာပေါ့ဗျာဒီအချုပ်အချုပ်အချာအာနာဆိုတာကိုဟိုပေါ့ဟိုပြည်ထောင်စုလွှတ်တော်အနေနဲ့အတိတ်ပဲတိတိကျကျဖွင့်ဆိုဖို့လိုပြီးပေါ့နော်ဒီအချုပ်အချာအာနာအချုပ်အချာအာနာဆိုတာကိုပြည်သူအများစုကနားမလည်ဘူးဒီအချုပ်အချာအာနာဆိုပြီးတော့290ပြည်သူစကြီးမှာပေးတဲ့အများကြီးပဲတမတော်ရောတိုင်းနာလည်းနဲ့ကိုင်းနေရအောင်ပေါ့ဒီចောင်းသားတွေဒီအချုပ်အချာအာနာနဲ့ခေါင်းစဉ်ចောင်းသားတွေလက်ပြတ်ခံရတယ်တန်ဃာတွေလက်ပေးပြီးဟိုပေါ့ဟိုပြည်သူလူနဲ့ပေးပြီးပေါ့ဒီအချုပ်အချာအာနာကိုတိတိကျကျအဲ့လိုဖွင့်ဆိုပေးဖို့လိုတယ်ကျွန်တော်ပြောနေတာဒါပါပဲ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်အခုဟိုကျမတို့ဒီပတ်ဝန်းဆွေးနွေးထားတဲ့သူတွေထဲမှာဆိုလို့ရှိရင်ဒါကဒီအခုတန်ခတ်မှုတွေကလူလူရဲ့ကျိုးစီးပွားတွေလုံခြုံရေးကိုထိခိုက်စေနိုင်တယ်ဒါတွေကိုအားမပေးတာရှိတယ်လို့တန်ခတ်မှုတွေဆက်ပြီးတော့လှုပ်တင်တယ်ဒါမှပဲဒီမြန်မာပြည်ထဲမှာလက်ရှိအထူးသဖြင့်တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကဒီလိုဖိအားပေးမှပဲရမယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အလားတူပဲဒီကျမတို့ Facebook မှာလာပြီးတော့လည်းဒီ comment တွေမှတ်ချက်တွေလာရေးတဲ့အထဲမှာဆိုလို့ရှိရင်လည်းတချို့ကဒီမှာထွန်းထွန်းဆိုတဲ့ Facebook account ကတယောက်ဆိုရင်ပြောထားတာက International Facts Finding Mission ဒီနိုင်ငံတကာကအချက်လက်ရှာဖွေစုံစမ်းရေးရှာဖွေတဲ့ဒီအဖွဲ့တွေကိုဝင်ခွင့်ပေးပြီးတော့ဖြည့်ရှင်းတင်ပါတယ်တဲ့အမုံစကားတားဆီးအချိန်မြင့်လုပ်တင်ပါတယ်တဲ့ဆိုပြီးတော့သူကပြောတယ်ဆိုတော့နောက်တဦးကလည်းဒီလိုပဲနိုင်ငံတကာတက်တွေကိုတဲ့စစ်တပ်ကတစ်ချိန်လောက်မှတ်လောက်သားလောက်အောင်ဆုံးမမကျန်တာတွေဆက်လုပ်လို့ရမှာပါဆိုပြီးလာရေးသွားတယ်လို့လည်းရှိပါတယ်နောက်စစ်တပ်နဲ့အပေါင်းပါတို့ပြောင်းလဲဖို့လိုပြီဆိုတာကိုပြောတာပါပဲဆိုပြီးတော့လည်းရေးတာရှိပါတယ်ဆိုတော့ဒါပေမဲ့တစ်ဖက်မှာလည်းဒီဒဏ်ခတ်မှုကဂယုဆိုင်စရာမလိုဘူးဆိုပြီးတော့စော်ဘွားလေးမြင့်ဆွေးဆိုတဲ့အကောင့်နဲ့ Facebook မှာရေးထားတာကတော့ဒီလိုရေးယူမှုမျိုးတွေကတဲ့အရင်ကလည်းကြုံဘူးပြီးသားမှုကိုယ့်အလုပ်ကိုဆက်လုပ်သွားဖို့ပဲရှိပါတယ်တဲ့နိုင်ငံကဖိအားကိုပါပါနဲ့နဲ့ရှောင်မှုကပူးပေါင်းညှိနှိုင်းတက်ဖို့ဒါအရေးကြီးပါတယ်ဆိုပြီးတော့ရေးထားပါတယ်နောက်အလားတူပဲဒီလိုမှတ်ချက်တွေရှိပါတယ်ဆိုတော့ဒဏ်ခတ်မှုကိုဂယုဆိုင်စရာမလိုဘူးဆိုပြီးတော့ဆွေးနွေးတာတွေလည်းအတော်များများကျွန်တော်တို့ဒီမှာတွေ့ရပါတယ်ဆွေးနွေးတာနောက်တစ်ယောက်ကတော့အဖက်လုတ်အ short ပေးဆက်ဆံပြီးတော့ဝင်ရောက်ဆွတ်ဖက်ခွင့်ပေးလို့ကတော့နိုင်ငံတကာဖိအားကပို့ဆိုးဖို့ပဲရှိပါလိမ့်မယ်တဲ့ရိုရင်ရှားမဆိုတာမရှိတဲ့အကြောင်းနဲ့တုံးတဲ့အဖွဲ့အစည်းနဲ့မီဒီယာတွေကိုပါဥပဒေနဲ့အရေးယူနိုင်အောင်လုပ်တဲ့ပြန်ဝင်လာမဲ့သူတွေကိုလည်းတည်ဆဲနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့စစ်ပြီးတော့မှညှိပြီးတော့မှပြန်ခေါ်ဆိုပြီးတော့ဒီ250အတွင်းစီးပွားရေးပိတ်ဆို့တာတွေပြည်သူတွေခံခဲ့ရပြီတဲ့မထူးဆန်းတော့ဘူးရင်မခုန်တော့ပါဘူးဆိုပြီးတော့လည်းရေးပါတယ်ဆိုတော့ဒီနေရာမှာပင်တိုင်ဆွေးနွေးမဲ့သူတွေကိုကျွန်မတလဲလောက်တုံ့သက်ပေးစေချင်ပါတယ်ဒီသူတို့ပြောသလိုဒဏ်ခတ်မှုကကယူဆိုင်စရာမလိုဘူးဆိုပြီးတော့ ဒါတန်ခတ်မှုတွေကအရင်ကလည်းဒါလှုပ်လာတာပဲဘာမှလည်းကိုယ့်အတွက်တိတ်ပြီးတော့ဂရုစိုက်ရှာမလိုဘူးဆိုလို့ထားလို့ရောရပါမလားရှင်ဦးအောင်သူငယ်အရင်ဆုံးဆွေးနွေးပေးပါအ
ဲကျွန်မညီလာကတော့ဒီလိုပဲတန်ခတ်မှုတွေဖြစ်လာပါပြီပေါ့နော်ဒါကျွန်တော်ကျန်တဲ့နေရာကမိသားစုနဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်ဆက်လုပ်တင်တယ်လို့ခြေနေကျွန်တော်ဒီ isolation ခေါ်တာကနောက်ဆုံးပြီးတော့ကျွန်တော်အချိန်ယူနေတဲ့အားပြတော့ဒါအချိန်မဟုတ်ဘူးလို့ယူဆပါတယ်ဆိုတော့အဲ့လိုဖြစ်ရှင်ကျွန်တော်တို့နိုင်ငံကနောက်ကျနေတဲ့အနေအထားကပို့ပြီးတော့ဟိုရှင်းသွားသွားမယ်အနေအထားမျိုးရှိပါတယ်။ဒါအဲ့တော့ဒါပဲဖြစ်ဖြစ်ကျွန်တော်မြန်မာကနေနိုင်ငံနဲ့ပူးပေါင်းဆောင်တဲ့နဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်မှုကိုတိုးပြီးလုပ်ဖို့တော့ကျွန်တော်အနေနဲ့အချမ်းပြချင်ပါတယ်။နောက်တစ်ခုပြောချင်တာကတော့ဒီကျွန်တော်တို့အချုပ်ချာအာဏာလို့ပြောတဲ့ sovereignty ပေါ့နော်။အဲ့ဒါကပြောမယ်ဆိုလို့ရှိရင်ကျွန်တော်နှိုင်းရသဘောရှိပါတယ်။အဲ့တော့လုံးဝအပြည့်အစုံကျွန်တော်တို့အချုပ်ချာအာဏာဆိုတာမဟုတ်တော့ပါဘူး။အဲ့တော့အာဆီယံတို့ကျွန်တော်တို့ကုလသမဂ္ဂတို့ဒီလိုနိုင်ငံကအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လာလေလေကျွန်တော်တို့ရဲ့အချုပ်ချာအာဏာဆိုတာကခုနနှိုင်းရသဘောရကျွန်တော်တို့အပြည့်အဝရှိနိုင်ရတဲ့အခြေအနေမဟုတ်ပါဘူး။ဒါကဒီကဲနိုင်ငံကဒီနိုင်ငံရေးကိုလိလာနေတယ်ဆိုလို့ရှိရင်လည်းဒါသဘောပေါက်ပါ
ဟုတ်ကဲ့အန်ကယ်ဦးနှွေအောင်လဲဆွေးနွေးပေးစေချင်ပါတယ်ဒီတန်ခတ်မှုတွေကဟိုဘယူးမဆိုင်ဖဲနဲ့ထားလို့ရမလားဒါမှမဟုတ်လို့ရှိရင်လဲမြန်မာဆွေးရအနေနဲ့ဒါဒီကိစ္စကိုဘယ်လိုမျိုးဟိုထိထိမိမိတုံ့ပြန်ရင်ပို့ပြီးတော့တိုင်းပြည်အတွက်အကျိုးရှိမယ်လို့ထင်ပါလဲရှင
်ကျွန်တော်ဟိုကိုအောင်သူငယ်ပြောတာကိုကျွန်တော်လက်ခံပါတယ်နော်ဒီ international pressure အထူးဖြင့်တော့ဥရောပဟို EU ရဲ့ pressure တွေကဒါဆက်ပြီးတော့ပေးနေဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်။ဒါမှသာလျှင်ကျွန်တော်ရှိမှနည်းနည်းအပြောင်းလဲအတွက်နည်းနည်းရွေ့မယ်လို့မြင်တယ်လေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကမှပြည်မှာအခုသွားနေတဲ့ဒီမိုကရေစီလမ်းစဉ်ကဦးနှင်းခွန်းနဲ့ဟိုလမ်းစဉ်ဖြစ်နေတော့နော်ဟိုဘာပဲဖြစ်ဖြစ်ဟိုဒီနိုင်ငံကဥရောပကနေပြီးတော့ပေးတဲ့ဖိအားတွေဟာထိရောက်တယ်လို့ကျွန်တော်မြင်တယ်။ဆက်ပြီးတော့လည်းပေးသင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့ဦးမြောင်ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့အခုနောက်ထပ်ပါဝင်ဆွေးနွေးမဲ့သောရရှင်တွေကိုဆက်ပြီးတော့ဖိတ်ခေါ်သွားခြင်းပါတယ်။အညာမြေအောင်ကြီးကိုအောင်ကြီးရှိပါလားရှင
်။ရှိပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုအောင်ကြီးဗာမင်းဆွေးနွေးခြင်းပါလဲပါဝင်ဆွေးနွေးလို့ရပါပြီလိုရင်းတူရှင်ပေါ့နော်
။ဟောဟုတ်ကဲ့ခင်ဗျ။ဒီအနောက်အုပ်စုကနေပြီးတော့မြန်မာကျမတော်ပေါ်ပိတ်ဆို့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေအောင်မှုရှိမရှိကိုတော့ကျွန်တော်နှောက်ချက်မချလို့ပါဘူးနော်။ခဏဖြစ်တာတော့ကျွန်တော်တို့မြန်မာတမတော်ကနေပြီးတော့အာသာအကျန်းဖက်တောင်းချမ်းသူလာပြီးတော့ဝင်တိုက်လို့ခုခံကာကွယ်တဲ့စစ်ပွဲပါထားပါတော့လေးဒါကတော့အဲ့ဒီမှာလူအခွင့်အရေးဒီမိုကရေစီကြီးမကြဘူးဆိုပြီးတော့ကျွန်တော်တို့ပိတ်ဆို့အရေးကြီးတယ်ပေါ့ဗျာတက်ကလူတွေပေါ့ကျွန်တော်နည်းနည်းလေးသဘောမပေါက်တာလေးတခုတော့ရှိပါတယ်။နိုင်ငံတွေတော့ထုတ်ပြောတော့ပါဘူးအလုံးပညာရှိတွေရောလေဆိုင်တဲ့ဗီဒီယိုတွေရောအပြီးပါ။ခဏအရှိအလယ်ပိုင်းဒေသတွေမှာဖြစ်နေကြတဲ့စစ်ပွဲတွေကြတော့ဒီဥရောပတမကကနေပြီးတော့အရေးယူမှုအပိုင်းလေးကိုကျွန်တော်နည်းနည်းသိချင်ပါတယ်ခင်ဗျာအဲ့ဒါလူအခွင့်အရေးမချိုးဖောက်ဘူးလားအဲ့ဒီစစ်ပွဲတွေကတော့အဲ့လောက်လေးပါပဲ
ဟုတ်ကဲ့ဒါကိုတော့ပင်တိုင်းဆွေးနွေးသူ၂ယောက်ကဖြေချပေးနိုင်မယ်ထင်ပါတယ်ဦးအောင်သူငယ
်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ
့ဟိုကျွန်တော်တို့ကဘာကြီးမှာအမှန်တိုင်းပြောရင်တော့တရားမျှတမှုဆိုတာကခက်ပါတယ်နောက်တစ်ခုကကျတော့အခုချိန်ကြီးကအင်အားကြီးနိုင်ငံတွေကဒါအင်အားအဆုံးဖြတ်ပေးတဲ့အနေအထားမျိုးတွေလည်းရှိပါသေးတယ်ခင်ဗျာဒါနဲ့ကျွန်တော်တို့ရဲ့နိုင်ငံအနေနဲ့ကတော့ဒါအင်အားကိုအခြေပြုမယ်ကျွန်တော်တို့အင်အားနဲ့ဟိုမိုက်နေဆိုတဲ့ခင်ဗျာတော့ကျွန်တော်တို့မဖြစ်နိုင်ဘူးဆိုမှာ
ဟုတ်ကဲ့အငယ်ဦးနှွေအောင်ရောဗာမင်းဖြေချပေးခြင်းပါလဲ
ဟိုမေကွန်းလေးကျွန်တော်ပြန်ပြောအောင
်မေကွန်းကတော့အတီးကတော့ဒီမြန်မာနိုင်ငံကိုတော့ဒီလိုတွေဖိအားပေးနေရတယ်မဲ့တခြားနေရာဒေသတွေမှာလည်းဒီလိုဟိုချိုးဖောက်တဲ့ကိစ္စတွေရှိပေမဲ့လည်းမြန်မာနိုင်ငံကိုပဲမြန်မာနိုင်ငံအနေမဟုတ်ဘူးပေါ့တခြားနေရာတွေမှာလည်းဒီလိုတွေရှိနေတယ်ဆိုတဲ့ဥစ္စာပေါ့အဲ့ဒါအဲ့လိုနိုင်ငံတွေကြတော့ဘာကြောင့်အနောက်နိုင်ငံတွေကဘာဖြစ်လို့ဒီလိုမျိုးဖိအားမပေးတာလဲပေါ့
မမတော့ပြီးပါလေသူတို့လည်း EU ကလည်းပြီးတာပဲနောက်သူတို့ဒီ Syria မှာဖြစ်နေတဲ့ကိစ္စတွေဘာတွေမှာလည်းသူတို့ delegation တွေလွတ်ပြီးသွားပြီးတော့ကြည့်ပြီးတော့ဟိုသူတို့ဟိုနယ်လိုအပ်လို့သူတို့ဒီဖိအားတွေပေးခဲ့တာပါပဲနော်အဲ့တော့ဒီဥစ္စာကတော့ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်လည်းအဲ့လိုပဲဖိအားတွေပေးပါပဲနည်းနည်းရွေးမယ်လို့ကျွန်တော်ကမြင်တယ်လေ
ဟုတ်ကဲ့အညာမြေအောင်ကြီးဦးအောင်ကြီးဖြေချရမယ်ထင်ပါတယ်နော်နောက်ထပ်ကြံနေသေးတဲ့သောတာရှင်တယောက်ကိုကျွန်မတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ချင်ပါတယ်ကိုခိုင်ဆိုးဘက်ဖလိုမျိုးကကိုခိုင်ဆိုးပါ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုခိုင်ဆိုးဆွေးနွေးနိုင်ပါပြီရှင
်ဟုတ်ကဲ့ပါအဓိကကတော့အဓိကကျွန်တော်ပြောချင်တာကတော့ဘလို့လဲဆိုလို့ရှိရင်ကျွန်တော်ကဘင်္ဂလားဒေ့ရှ်မှာကျွန်တော်ကောင်းကောင်းနေခုတယ်ဒ ီမုစလင်တွေနဲ့လည်းကျွန်တော်ကောင်းကောင်းဆက်ဆံဖို့တယ်။အဲ့တော့သူတို့ကမြန်မာနိုင်ငံမှာနေပြီးရခိုင်ဒေသမှာနေပြီးရောဟင်ဂျာဆိုတဲ့နာမည်တစ်ခုတည်းကိုသူတို့ကအဓိကတိတ်နေတာသူတို့ကအဓိကကသူတို့ကအဲ့ဒီနာမည်ကိုရသောပြီဆိုလို့ရှိရင်သူတို့မြန်မာနိုင်ငံမှာတည်ရင်သာအဖြစ်အနေနဲ့သူတို့ကလက်ကိုလက်ခံရမယ်။ဆိုတဲ့အဲ့ဒီ move တစ်ခုကိုကျွန်တော်တိုက်တာသူတို့ကဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့မူကြဟိုက်တယ်နဲ့ကျွန်တော်ပေါ်ဖူးတယ်ကျွန်တော်ရှိရှိအရင်ခင်းတော့ပေါ့ကျွန်တော်ကဟောတော့ခုတော့တာကျွန်တော်ကအဲ့တော့ကျွန်တော်တို့ဒီဟာတွေကိုကျွန်တော်တို့စိတ်မြေတွေကအကုန်လုံးကိုသိတယ်အဲ့ဒီကြောင့်သူတို့ကဒီမြန်မာနိုင်ငံမှာတင်းသားအဖြစ်တစ်ခုတည်းနဲ့အနေနဲ့နေပြီးရင်ရက်တီဖို့အတွက်နေပြီးရင်သူတို့ကဒီမောင်တော်နေမင်းမှာရောဟင်ဂျာဆိုတဲ့နာမည်ကိုသူတို့ကတိတ်နေတာဖြစ်တယ်အဲ့ဒီကြောင့်ဟောဘလို့ပဲနေပြီးရင်ပိတ်ဆိုးရတယ်လို့ပါစေအခုကျွန်တော်တို့ကဒီစိတ်ဓာတ်တွေကိုလည်းတော့ဗမာစိတ်ဓာတ်တွေကိုလည်းကျွန်တော်တို့ဆောက်ခံတာမဟုတ်ဘူးသူတို့တွေကိုဘလို့ပဲတိုက်တော့ဟာနေပြီးရင်နိုင်ငံတကာကအဲဆိုရလို့ပါစေအခုရောဟင်ဂျာဆိုတဲ့နာမည်ကိုပေးတာနဲ့နေပြီးရင်အကုန်လုံးဟောဘင်္ဂလားဒေ့ရှ်ကိုထွက်ပြီးတော့တဲ့မူဆလင်တွေကအကုန်လုံးဝင်လာမှာသူတို့ကအဲ့ဒီနာမည်ကိုမရတဲ့ကောက်ကိုဟောတိုက်တွေကားတွေတင်လို့ထောက်ပြီးရင်လည်းတော့သူတို့ကမလာဘူးဆိုတာကိုကျွန်တော်ကဒါပဲပြောချင်တယ
်ဟုတ်ကဲ့ကိုခိုင်ဆိုပါဝင်ဆွေးနွေးရတာကျေးဇူးတင်ပါတယ်ရှင်ကျွန်မပင်တိုင်းဆွေးနွေးသူတွေနဲ့တစ်ဖက်ပြန်ပြီးတော့ဆွေးနွေးစီကျင်းပါတယ်အခုဆိုလို့ရှိရင်ဒါနိုင်ငံတကာရဲ့စိုးရိမ်မှုတွေကဒီရခိုင်ရေးနဲ့ဆက်ဆက်ပြီးတော့ပိုးပို့ပြီးတော့တိုးလာတာတွေရှိပါတယ်ဒီလူမှုရွေးကောက်တင်မြောက်တဲ့ဒီ NLD အစိုးရလက်ထက်မှာကိုပဲအခုတန်ခတ်ပိတ်ဆို့မှုတွေဆိုလို့ရှိရင်ပို့ပြီးတော့တော့မှတိုးလာတာပါအရင်ဦးသိန်းစိန်လက်ထက်တုန်းကတော့မှတချို့ဖယ်ရှားထားတဲ့တန်ခတ်မှုတွေဆိုပြီးတော့ပြန်လည်ချမှတ်လာနေတာတွေမှရှိပါတယ်ဆိုတော့အပြင်ကိုပဲအခုဆိုလို့ရှိရင်ဒီနိုင်ငံကလူခွန်ရေးအဖွဲ့အစည်းတွေကုလသမဂ္ဂကစလို့ပေါ့နော်ဆိုလို့ရှိရင်ဒီရခိုင်မှာဖြစ်ခဲ့တဲ့လူခွန်ရေးချိုးဖောက်မှုတွေအားဒါလူမျိုးတုံးတက်ဖြတ်တဲ့အဆင့်ထီတောင်ရောက်တယ်ဆိုပြီးတော့ဒီပြင်းပြင်းထန်ထန်စကလုံးတွေသုံးပြီးတော့ဒါဆိုးဆိုးဝါးဖြစ်ခဲ့တဲ့ဒီအပေါ်မှာပြစ်ဒဏ်ပြစ်မှုကျူးလွန်တဲ့သူတွေကိုထိထိရောက်ရေးယူဖို့အတွက် ICC လို့ခေါ်တဲ့ဒီနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးအထိတင်ပြီးတော့တောင်မှအရေးယူမှုတွေလှုပ်တင်နေဆိုပြီးတော့ပြောလာတာတွေကလည်းဒါပို့ပို့ပြီးတော့တင်းတင်းကြပ်ကြပ်များလာတယ်လို့တော့မှပြောလို့ရပါတယ်ဆိုတော့အခုဆိုရင်လည်းဒါကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်ဆိုလို့ရှိရင်လည်းအခုဒီရခိုင်ပြည်နယ်ကိုဒီဇူလိုင်လ၁ရက်ဒီရှေ့လ၁ရက်နေ့မှာသွားဖို့ရှိနေတယ်။နောက်လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီဆိုလို့ရှိရင်လည်းဒါဘင်္ဂလားဒေ့ရှ်မှာရောက်နေတယ်။ဆိုတော့ဒီလိုအခြေအနေမှာဆိုလို့ရှိရင်ရခိုင်ရေးရသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာပို့ပြီးတော့ဒီ highlight လောက်ခံရမယ်ဒီမပြတ်ထောက်ပြတာတွေကပို့ပြီးတော့လည်းရှိလာဖို့အနေထားရှိနေတယ်။နိုင်ငံတကာဖိအားတွေကပို့ပြီးတော့တောင်မှတိုးလာမယ်အနေထားတွေမြင်နေရတယ်လို့ထင်ပါတယ်ဆိုလို့ရှိရင်ဒီ ICC တင်ဖို့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ဒါကဘယ်လောက်ထိတွန်းအားတွေဖြစ်သွားနိုင်တယ်လဲဒီ ICC ကိစ္စကလမ်းကြောင်းကဘယ်လောက်ထိဖြစ်လာနိုင်ချေရှိတယ်လဲဆိုတော့ကိုဦးအောင်သူငယ်အရင်ဆုံးသုံးသပ်ပေးစေချင်ပါတယ်ရှင
်ဟုတ်ကဲ့အခုချိန်မှာလည်းဒီ ICC အဖွဲ့ကသူတို့ခေါ်တာ pre trial လို့နော်ဒီခုံရုံးတင်စစ်ဆေးမှုမတိုင်ခင်မှာစုံစမ်းစစ်ဆေးမှုဆိုတဲ့ဟာမျိုးဒီအတွက်ကဟိုလောက်ထားတာရှိပါတယ်အဲ့ဒီဒီသားမှာတော့မြန်မာစိုးရဟိုသူတို့ကဟိုထုတ်ချီဒီရှင်းကျင်းစရာနဲ့တောင်းတာရှိပါတယ်။အဲတော့ဒီရကလောက်တော့မြန်မာဆွေးရဘက်ကကြာဝင်တဲ့သဘောရှိပါတယ်။အဲတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့က ICC လို့ခေါ်တဲ့ဒီဘာလဲအကြောင်းမူခေါ်ရုံအဖွဲ့ဝင်မဟုတ်တဲ့ခိုင်တော့တိုင်းရိုက်အရေးယူလို့မရပါဘူး။ဆိုတော့တော်လည်းကုသသမဂ္ဂလုံခြုံရေးကောင်စီဘက်ကဟိုဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါတော့ဘယ်လိုတုံ့ပြောင်းနိုင်လဲလေဒါရှိပါတယ်။အဲတော့အဲ့လိုအခြေအနေမဟုတ်ဘူးဆိုရင်တော့မှကျွန်တော်တို့ရဲ့နိုင်ငံရဲ့ဟိုဂုံတိတ်ခါပေါ့နော်နာမည်ပြတ်တဲ့ခါကျတော့ကျွန်တော်တို့ဒီမှာရင်းနှီးမြှုပ်နှံမှုတို့ပြည်ဝရေးအကျိုးဆက်တို့နိုင်ငံတကာကကူညီကြတော့လည်းပဲကျွန်တော်တို့မကူညီနိုင်တဲ့အနေထားပေါ့ဆိုဒီလိုအကျိုးဆက်တွေကတော့ကျွန်တော်အများကြီးရှိနိုင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခုနပြောသလိုပါပဲအခုလက်ရှိကုလသမဂ္ဂအဖြစ်တွေးမှုချုပ်ရဲ့နောက်ကမ္ဘာ့ဥက္ကဋ္ဌရဲ့ကမကြခင်မှာဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတွားမှုရှိရဆိုတဲ့ခါကျတော့သတင်းမီဒီယာတွေရဲ့ကျွန်တော်တို့ဒီမိမောင်းထိုးတဲ့ပေါ်ပြတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဆက်ပြီးတော့ဖိအားတွေဖြစ်လာဖို့အနေထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်ကျမတို့အချိန်ရလည်းမရှိတော့ဆိုတော့နောက်ဆုံးပိတ်နေတဲ့ဆက်ဆက်ကန့်လောင်လေးပဲဖြစ်ဖြစ်အန်ကယ်ဦးနှဲ့အောင်ဒီအခုလိုနိုင်ငံကဖိအားတွေတိုးလာနေတဲ့ပုံမှာမြန်မာဆွေရဘက်ကဘလို့ပပနဲ့နဲ့ကင်တွေတင်တယ်လို့ထင်ပါလဲရှင
်မြန်မာဆွေရဘက်ကတော့သူဟိုအဖြစ်မှန်ကိုပေါ်လွင်အောင်နော်ဒီချာချာအမိမောင်းထိုးပြနိုင်လို့ရှိရင်တော့ဒီဒီ VPN ဟာဒီဝင်နေ PR တွေကနည်းနည်းတော့ယော့သွားနိုင်ပါတယ်ခုန ICC ကိစ္စမှာဆိုလို့ရှိရင်လေဟိုတကယ်တော့ဟိုအဲ့ဒီမြန်မာနိုင်ငံကပါဝင်ခြင်းမရှိတဲ့အတွက်ကြောင့်မလို့မလုံနိုင်ဘူးဆိုတာလည်းမမှန်ပါဘူးဟု
တ်ကဲ့
သူလုံချင်လို့ရှိရင်လုံလို့ရပါတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ ကျွန်တော်တို့ဒီအချိန်ကန့်သတ်ကြောင့်မို့လို့အခုနဲ့ဒီမှာနေမဲ့အဆုံးသတ်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပင်တိုင်းဆွေးနွေးပေးတဲ့သူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်